ိုင်းနိုင်ငံလက်ကျွမ်းမှာဖြစ်ခဲ့တဲ့လူတက်မှုမှာတည်တံပေးခံရသူမြန်မာရွှေ့ပြောင်းအလုပ်သမားလူငယ်နှစ်ဦးကိုတည်တံကနေခွင့်လွှတ်ပေးဖို့ထိုင်းပြည်မင်းမြတ်စီမှာမြန်မာတန်ရုံးကနေအတနာခံစာတင်ပေးခဲ့ပါတယ်။ဒီအတနာခံစာဟာအောက်တိုဘာလ24ရက်ဒီကနေ့မနေ့7နာရီမှာတည်တံကြခံထားသူနှစ်ဦးရှိရာဘန်ခွန်အချင်းထောင်ကတဆင့်ဘယင်းမင်းမြတ်စီရအောင်ပို့ပေးမှာဖြစ်ပါတယ်။ဒီအကြောင်းဆက်သွယ်ဆောင်ရမ်းထားတဲ့ထိုင်းအခြေစိုက်ဗီဒီယိုသတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းနိုင်ငံမှာတည်တံချမှတ်ထားခြင်းခံရတဲ့မြန်မာနိုင်ငံသားကိုဇော်လင်းနဲ့ကိုဝင်းစော်ထွန်းတို့နှစ်ဦးနဲ့ပတ်သက်လို့အတနာခံစာကိုဘန်ကွန်အချင်းထောင်ကတဆင့်ပြဖို့ခဲ့ကြောင်းမြန်မာတန်ရုံးရဲ့ဥပဒေအကြံပေးဦးအောင်မျိုးတန်းကဒီလိုရေကိုအခုလိုပြောပြပါတယ
်။ဒီနေ့7နိုင်လောက်ကတင်လိုက်ပါတယ်။ဘာလို့မရှိပါဘူးခင်ဗျာဒီလိုကျွန်တော်တို့ဒီဆန္ဒနဲ့ဆံမြောင်းတဲ့တမတိနဲ့စိနေမဲ့ကောင်းစီနဲ့အခြေကြီးပြည့်စုံပြီးတော့ဒီကျောင်းကိုအကောင်းဆုံးဖြစ်အောင်လုပ်ရည်သားကြဖို့ညှိနှိုင်းတယ်အဲ့ဒါလေးကိုပဲရည်သားကြတာပါ။ရည်သားတဲ့ခံမှာဒီနေ့လေဒီမိသားနဲ့ရောက်ပါတယ်နောက်တစ်ခါစီလီကောင်ကောင်းကြီးတွေ့ပါတယ်နောက်ဒီပိုင်းကတော့မကြီးရဲ့ဟိုစင်လွတ်ပြီးအပွဲပါတယ်အဲ့တော့ဒီနေ့တို့ဘန်ခဝင်နဲ့အကျဉ်းတော်မှာတောင်းနေတာပါကျွန်တော်တို့ဘန်ခဝင်ကျင်းတော်ဝန်ပို့ရပါတယ်ဘာလို့အကျဉ်းစခန်းကကလေးနဲ့မထွက်တယ်လို့အကျဉ်းမထမ်းဦးကြီးမှုထောက်ခံချက်ပါပါတယ်ဒီတော်ကအဲ့လိုတနာခံတာတင်အဲ့ဒါပြီးမှဆရာကြီးဌာနကိုသွားပါတယ်ဆရာကြီးဌာနနဲ့ဒီတော့ဘေးနီးနဲ့ထံကိုပို့ပြရပါတယ်
အတနာခံစာကိုမြန်မာပြည်တွင်းကလူမှုအခြေပြုအဖွဲ့အစည်း60နဲ့ထိုင်းဘက်ကအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေရဲ့ထောက်ခံစာများနဲ့အတူပူးတွဲပေးပို့ထားတယ်လို့လည်းမြန်မာတန်ရုံးရဲ့ဥပဒေအကြံပေးဦးအောင်မျိုးတန်းကပြောပါတယ်
။မြန်မာမွတ်စမနေရောက်ကိုလုပ်ပြဖို့တဲ့ကလေးဒီမှာလည်းဟိုအနာဂတ်ရှိစဉ်တွေတဲ့အဲဒီမှုကလေးဒီကိုဒီပြည်တန်ဒီပြည်တန်ပြည်တန်နေတယ်နေပြီးတော့အသာပြည်တန်တစ်ခုခုပြောင်းလဲသတ်မှတ်ပေးဖို့ဆိုတဲ့အမျိုးပေါ်လေးတနာခံထားတာပါပဲ။ဟုတ်ကဲ့ဖွဲ့စည်း60ရာလို့ပြောထားတယ်ဖွဲ့စည်းပြီးပါတော့ဟိုမှာတက်တာလည်းတို့အချင်းလာတဲ့ကောင်းကြောင်းနောက်တစ်ခါဆိုင်မကလည်း NG တို့တွေကဖောက်ခံကြပြီးပါလိမ့
်ပြည်ပနိုင်ငံတစ်ခုခုမှာပြည်မှုကျွလွန်ပြီးပြည်တံပေးထားခံရတဲ့မြန်မာနိုင်ငံသားတွေအရင်နဲ့ပတ်သက်လို့မြန်မာအစိုးရအသက်သက်ကရောင်းဝယ်ဆောင်ရွက်ပေးတဲ့အစီအလာအရင်လုံးကမရှိခဲ့ပေမဲ့ပြီးခဲ့တဲ့သမရဦးသိန်းစိန်အစိုးရကဒီကိစ္စမှာကူညီဆောင်ရွက်ပေးဖို့ထိုင်းချင်းနေများကောင်စီကိုတောင်းဆိုခဲ့ပါတယ်။ဒီကနေ့တင်တဲ့အတနာခံစာကိုတရားခံရှင်ဖြစ်တဲ့ကိုဝင်းစော်ထွန်းနဲ့ကိုစော်လင်းတို့နှစ်ဦးကိုယ်တိုင်လက်မှတ်ထိုးတင်တာမဟုတ်ပဲမြန်မာအစိုးရခေါင်းဆောင်တဦးကလက်မှတ်ထိုးတင်တာဆိုရင်တော့ဒီအတနာခံစာဟာပို့ပြီးတော့ထိရောက်မှုရှိနိုင်မယ်ဆိုပြီးသူ့အနေနဲ့ယူဆကြောင်းထိုင်းနိုင်ငံအခြေစိုက်မြန်မာပြည်ပြောင်းလို့ကမာကြီးဆောင်ရွက်ပေးနေတဲ့ပညာရေးနဲ့ဖွံ့ဖြိုးရေးဆောင်ရွက်ရေးကအမှုဆောင်တက်လိုက်တာဦးသူချစ်ကပြောပါရယ
်။အထက်ရှိနေမှာကောင်စီကိုရိုက်ကလည်းပြောတယ်ဖြစ်နေလို့ရှိရင်ဒီမိသားစုဝင်ကြီးရေဖို့ဖယ်နေဒီအစိုးရပေါ့အစိုးရအနေနဲ့ဒီကလေးတွေအတွက်ပြင်ပေးဖို့လူဒီမို့အစိုးရရဲ့ခေါင်းဆောင်တွေပေါ့ဒါနေပြီးတော့တာဝန်ယူပြီးတော့တင်ပေးလို့ရှိရင်ပို့ပြီးတော့ထိုင်းပြည်နန်းတော်ပို့ပြီးတော့လေးစားကျွန်တော်တို့ထားပြီးတော့ဆုံးဖြတ်နိုင်တယ်ဆိုတော့အရင်ရှိတော့ကျွန်တော်တို့ကလည်းဟိုအစိုးရဒီကျွန်တော်တို့ကာဝေးဦးချုပ်ကစကျွန်တော်တို့ဒီသမရပေါ့နိုင်ငံတော်ကမ္ဘာကစကျွန်တော်တို့အဲ့လိုမျိုးဟိုပြည်သားရက်ခံထားတာတွေတော့ရှိတယ်ဟိုအဲ့လိုမျိုးကတင်ဖြစ်တယ်ဆိုလို့ရှိရင်တော့ဘာပဲပြောပြောထိုင်းပြည်မြင့်မြတ်ကြီးအနေနဲ့ကတော့ဒီကလေးတွေရဲ့တည်တံကိုတော့ပြန်ပြီးတော့ချော့ဖို့စဉ်းစားနိုင်လိမ့်မယ်လို့ကျွန်တော်တို့
ဒီလိုအတနာခံစာတင်လိုက်ပြီးတဲ့နောက်ထိုင်းပြည်မင်းမြတ်ကအကြောင်းပြန်နိုင်တဲ့နေ့ရက်ကိုတော့အကြည့်ကြမသိနိုင်သေးပါဘူး။အရင်တုန်းကတော့တေတံအချင်းသားတွေအတွက်အတနာခံစာတင်ကြတဲ့အခါမှာဘရင်ရဲ့နေဒူးနေမြတ်ပြည်မှာလူငယ်ချမ်းသာခွင့်နေပေးလို့ရှိပြီးပြည်ကန်ရှော့ပေါ့ပေးတာတွေကိုလုပ်လို့ရှိပါတယ်။ဒါပေမဲ့အခုမြန်မာလူငယ်နှစ်ဦးအမှုကတော့မြန်မာနိုင်ငံကအစိုးရတရက်ကိုတိုင်းနောက်ွယ်ကပါဝင်ပြီးအတနာခံစာတင်ပေးတာဖြစ်တဲ့အတွက်ကိုလူမှုအခြေပြုအဖွဲ့ကြည့်တော်များများရဲ့ထောက်ခံစာတွေပါတဲ့အတွက်ကြောင့်ပါထိုင်းပြည်မင်းမြတ်ရဲ့အကြောင်းပြန်တဲ့ရက်ကတာမန်ထက်စောမလားဆိုတာကိုတော့မသိနိုင်သေးပါဘူးမြန်မာရှစ်ပြောင်းလို့ကမှခံမှန်းကြီး4000လောက်အလုပ်လုပ်တိုင်းနေတဲ့ခေါတောင်အပိုင်းကြီးကျွဖြစ်တဲ့လက်ကျောမှာ2014ခုနှစ်စက်တင်ဘာလမှာဒီတင်လူငယ်နှစ်ဦးတက်ဖြတ်ခံရတာပါဒီနေ့မှမှမြန်မာရှစ်ပြောင်းလူငယ်နှစ်ယောက်ဖြစ်တဲ့ကိုဝင်းစော်ထွန်းနဲ့ကိုစော်လင်းတို့ကိုလူတက်မှုမရင်းမှုပစ္စည်းလူမှုအပါအဝင်အမှုခွနမှုနဲ့တရားဆွဲဆိုခဲ့ပါရယ်ထိုင်းနိုင်ငံကော့စမီအချင်းထောင်မှာဖမ်းဆီးခံရတဲ့သူတို့နှစ်ယောက်ကို2015ခုနှစ်ကမှထိုင်းနိုင်ငံကော့စမီတရားရုံးကအမြင့်ဆုံးပြစ်ဒဏ်အဖြစ်တည်ရန်ပေးခဲ့ပြီးဘန်ခွာအချင်းထောင်မှာဆက်လက်ထိန်းသိမ်းထားတာဖြစ်ပါရယ်ရှင်